အမေရိကန်တရားရေးဌာနနဲ့ရာဇဝတ်ကြောင့်တရားစီရင်ရေးစနစ်ပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်စူပါရှိနေချုပ်ဝီလျံဘာဟာအောက်လူတော်တရားရေးကော်မတီမှာရှေ့လာအတွင်းမေးခွန်းတွေကိုဖြေဆိုပြီးရှင်းလင်းပြောကြားမယ်လို့ခန့်မှန်းထားပါတယ်သမ္မတရဲ့လူယုံတူဦးဖြစ်သူရော့ဂျာစတုန်းအပေါ်နိုင်ငံရေးအရာအချင်းပြတ်ချဆမှုနဲ့တရားစွဲဆိုထားတာမှာပြစ်ဒဏ်ရော့အောင်တရားရေးဌာနကဝင်ပြီးပြောဆိုခဲ့တဲ့အတွက်ရှင်းနေချုပ်ဘာကိုသမ္မတထရမ့်ကချီးကျူးပြောဆိုခဲ့တဲ့ဗိုလ်ဒူးနေမှာပဲမစ္စတာဘာလာရောက်ထွက်ဆိုမယ်ကြောင်းအောက်လူတော်တရားရေးကော်မတီဥက္ကဋ္ဌကကြေညာတာပါရော်ဂျာစတုန်းကို2009နှစ်တီချမှတ်ဖို့တရားရေးဌာနရှေ့နေတွေကတင်ပြထားတာဖြစ်ပါတယ်ရော်ဂျာစတုန်းအပေါ်တရားဆွဲဆိုတာဟာလုံးဝကိုအထင်ကြီးမှတ်ဖြစ်ခဲ့ပြီးစကတည်းကတရားဆွဲတဲ့တောင်မျိုးတော်မဟုတ်ဘူးလို့သမ္မတထရမ့်က Twitter မှာရေးပြီးရှေ့နေချုပ်ဘောကိုလည်းချီးကျူးပါတယ်ရော်ဂျာစတုန်းအပေါ်တရားဆွဲဆိုထားတဲ့အမှုဟာသမ္မတထရမ့်အနိုင်ရခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာလအတော်ကြာစုံစမ်းစစ်ဆေးမှုနဲ့ဆက်ဆံနေပါတယ်ဒီမှုနဲ့ပတ်သက်လို့ရှေ့နေချုပ်ဘောကဝင်ရောက်ပြောဆိုခဲ့ပြီးတဲ့နောက်အမှုကိုကြိုက်တွေလှုပ်ဆောင်နေတဲ့တရားရေးဌာနဝိုင်းရင်ရှိနေလေဦးအမှုကိုဆက်မကင်တော့ပဲနှုတ်ထွက်သွားကြပါတယ်။ရော်ဂျာစတုန်းဟာကိုရဲလွတ်တော်ကိုလိန်ညာမှုတက်သေးတွေပေါ်ဩဇာလွှမ်းမိုးမှုစူးစမ်းမှု2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တန်းနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခုနှစ်မှုအတွက်အပြစ်ရှိကြောင်းနိုဝင်ဘာလမှာတရားရုံးကဆုံးဖြတ်ထားတာပါ။အဲ့ဒီပြစ်မှုတွေအတွက်ပဲရော်ဂျာစတုန်းကို2009နှစ်ကနေ6နှစ်တိချမှတ်ဖို့တရားရေးဌာနရှင်တွေကတင်ပြထားတာဖြစ်ပါတယ်။